တရုတ်နိုင်ငံကအစင်မြင့်နည်းပညာသုံးလုံးကတချို့မှာအမေရိကန်ကုမ္ပဏီတွေယင်းနည်းမြုံနနာကိုကန့်သတ်လိုက်တဲ့သမရအမိန့်ပြန်နှံတရားကိုပို့ထုံးနေမှာအမေရိကန်သမရဂျိုးဘိုင်ဒန်ကလက်မှတ်ရေးထိုးလိုက်ပါတယ်။တရုတ်နဲ့စီးပွားဆက်တွယ်လှုပ်နေတာကိုလုံးဝဖြုတ်လွှတ်တာမဟုတ်ပဲနိုင်ငံတော်လုံးချုပ်ရေးအတွက်ပြင်မှတ်ထားတဲ့အရေးယူဆောင်ရွက်မှုတွေကိုလှုပ်ဆောင်ပြီးတရုတ်ပြည်သူသမရနိုင်ငံနဲ့ဆက်ဆံရေးမှာဖြစ်နိုင်ရေးအန္တရာယ်တွေကင်းရှင်းရေးမူဝါဒကိုဆက်လက်လှုပ်ဆောင်နေတာဆိုပြီးအမေရိကန်အရာရှိတအုပ်ကိုကိုးကားပြီးတော့ Rider စတင်းမှာဖော်ပြပါတယ်။ကနတ်ချက်အစ်တူထဲမှာကွန်တမ်နီးပညာဉာဏ်ရည်လူနီးပညာအစင်းမြင့်စီမီကွန်တက်တာသပိုင်းရက်ကူထုတ်လို့ရလို့နီးပညာအစင်းမြင့်ကဏ္ဍတွေမှာရှင်းနေမြုံနာမှုစားရတွေကိုထိန်းချုပ်မှာဖြစ်ပေမဲ့လို့လက်တလုံးမှာရုံးကန်နေရတဲ့တရုတ်ရဲ့ထွေထွေစီးပွားရေးတစ်ခုလုံးအပေါ်မှာတော့ကန့်သတ်မှာမဟုတ်ပါဘူးအမေရိကန်ကုမ္ပဏီတွေအနေနဲ့ကန့်သတ်ထားတဲ့ကဏ္ဍတွေမှာတချို့ရင်းနှီးမြုံနာမှုတွေကိုအစိုးရစီကအကြောင်းကြားဖို့လိုအပ်ပြီးတချို့ကိုတော့ရင်းနှီးမြုံနာမှုလုံးဝတားမြစ်ထားပါတယ်ကနတ်ချက်နဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီအမိန့်ကြောင့်ကမ္ဘာပထမနဲ့ဒုတိယစီးပွားရေးအင်အားအကြီးဆုံးနိုင်ငံတွေဖြစ်တဲ့အမေရိကန်နဲ့တရုတ်ကြားမှာတင်းမာမှုတွေထပ်မံဖြစ်လာဖို့ရှိပါတယ်။တဟာနာနိုင်ငံတာဝန်ရှိသူတွေကြားသဘောထားကွဲပြားမှုတွေကိုဖြေရှင်းနိုင်ဖို့ဆွေးနွေးပွဲတွေအများပြားလုပ်ခဲ့ပြီးမှဒီအမိန့်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။